Welcome to the Voice of America in Burmese.
Mingla nan nan khin ma khmyar to da shin a lo shwin lan chan mi ja ba si VOA American tan ga ni 2019 khu ni zon la 20 ye in ga ni ma na phe season ni ko American pi naw su myo Washington DC ga ni dai yai thau lwin pe ni ba bi. Line meter 32 40 46 lo ga ni phan yu na sin nan ja de lo VOA ye Facebook sa min na ga le အချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတက်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားနိုင်ငံမှာတနစ်ခွင်းဒီပါထင်းထင်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားဟာကွယ်လွန်သွားပါပြီပြည်သင့်နိုင်ငံပဲရစ်မြို့မှာရှိတဲ့ရဲစခန်းကိုအကြမ်းဖက်တိုက်ခိုက်ပို့ကြိုးပမ်းမှုဖြစ်သွားခဲ့ပါတယ်ရန်ကုန်မြို့မှာကျင်းပတဲ့လူခွင့်ရင်နဲ့လူကုန်တိုက်ခါရုပ်ရှင်ပွဲတော်မှာဗျူရီမြန်မာပိုင်းကဆုချီးမြှင့်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့ဒေါ ང་ ဆန်းစုကြည်ရဲ့ပြည်တွင်းပြည်ပမှာကျင်းပတဲ့ဒေါ ང་ ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အကြောင်းစူးစီးတင်ပြထားတဲ့သတင်းလွှာကိုနားဆင်ကြဖို့ရှိပါတယ်။ဒါပြင်တစ်ချိန်ကမြန်မာနိုင်ငံကနေလေရင်ကိုထိုင်းနိုင်ငံကိုပြန်ပြီးဆွဲပြီးတော့ကနေဒါနိုင်ငံမှနိုင်ငံရေးခိုလုံခွင့်လျှောက်ထားတဲ့ကိုတန်းစိုးရဲ့ရှောက်ဆားမှုကိုကနေဒါအစိုးရကပယ်ချလိုက်တဲ့ဆိုတဲ့အကြောင်းသတင်းလွှာမွေးရစီကအာရှတိုက်မှာအချိန်မြင့်ပြီးတော့ချိန်ချောက်လာနေပြီးမြန်မာနဲ့အင်းဒီချင်းနိုင်ငံတွေမှာစိတ်ကြွစီတုံးဆွဲမှုတွေတိတိတသာတိုးလာနေတဲ့အကြောင်းသတင်းလွှာအစရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ပတ်စဉ်ကဏ္ဍတွေကိုလည်းကြားကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်အောင်လွင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်နိုင်ငံလန်ဒန်မြို့ကပြည်တစ်ခုမှာရှိနေသူတွေကိုတင်းလာနေမနဲ့အစောပိုင်းကဖန်ကားဒစီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရဟာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ယွန်းရှာဝဲကောင်းတဲ့လို့ရဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကခေါ်ဆိုလိုက်ပါတယ်။အဲ့ဒီဖြစ်ရကြောင့်လူတအုပ်သေဆုံးပြီး10ဦးတိုက်ခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဗြိတိနိုင်ငံရဲ့အကြီးဆုံးဗလီတစ်ခုဖြစ်တဲ့လန်ဒန်မြို့မြောက်ပိုင်းဖင်းစ်ဘရီပန်းကြံဗလီကဝှက်ပြုတ်ပြီးထွက်လာသူတွေနဲ့မွတ်စလင်လူမှုဖော်ရုံရဲ့အဆောက်အဦကနေထွက်လာသူလူအုပ်ကြီးကိုညတကောင်ကျော်အချိန်မှာအဲ့ဒီဗန်ကားကဝင်တိုက်ခဲ့တာဖြစ်ပါတယ်။အခင်းဖြစ်တဲ့နေရာမှာလူတအုပ်သေဆုံးသွားပေမဲ့အဲ့ဒီလူဟာကားနဲ့တိုက်ခိုက်ရပြီးသေဆုံးသွားတာလား။ဒါမှမဟုတ်တခြားဖြစ်ရတစ်ခုခုကြောင့်သေဆုံးသွားတာလားဆိုတာတော့မတည့်ကွက်သေးပါဘူး။မွတ်စလင်နေအနေနဲ့ရမဒန်ဥပုပ်ထွက်တဲ့အထိတ်မှဆင်နွှဲနေကြတဲ့အချိန်ဖြစ်တာကြောင့်ဗလီတွေအတွက်လုံခြုံရေးနဲ့တခြားလူအပ်တဲ့အကူအညီတွေကိုရဲတပ်ဖွဲ့ကပေးတော်မှာဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကပြောပါတယ
်။ပြည်ထောင်နိုင်ငံမြို့တော်ပဲရစ်ကနာမည်ကျော်လူစီကားတဲ့ရှောင်းဇလီဈေးရပ်ကွက်မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စီးကိုမောင်းနှင်လာခဲ့တဲ့သူဟာရဲကားတစ်စီးကိုဝင်တိုက်ခဲ့ပြီးတော့အဲ့ဒီကားမောင်းသူတည်ဆုံသွားခဲ့ပါတယ်။ဒီအဖြစ်အပျက်မှာတခြားတန်ရသူတော့မရှိပါဘူး။ဒါဟာရွေချက်နဲ့တိုက်ခိုက်တာပဲလို့ပြင်သစ်အရာရှိတွေကဆိုပါတယ်။သေဆုံးခဲ့တဲ့ကာမောင်သမားဟာအသက်30နှစ်အရွယ်ရှိပြီးတော့အစွန်းရောက်အဖွဲ့တွေနဲ့အဆက်ဆက်ရှိနိုင်တဲ့သူလို့တမန်ရထားခံခဲ့ရတဲ့သူဖြစ်တဲ့အကြောင်းခတ်စောစောပိုင်းကသတင်းတွေရှိခဲ့ပါတယ်။ဒီကားတိုက်မှုဖြစ်ပွားတဲ့နေရာမှာဘုံလုံးဂျုံရေးတပ်ဖွဲ့ဝင်တွေကိုခြောက်ထားပြီးတော့တပ်ငွေပလင်းတွေနဲ့ rifle သနက်တွေကားတွေကနေရှာဖွေတွေ့ရှိခဲ့တယ်လို့ပြင်သစ်ပြည်ထောင်ဝင်ကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီဖြစ်ပျက်ဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်ထောင်နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာထားတာကိုဆက်ပြီးတော့သက်တမ်းတိုးတင့်တယ်ဆိုတာကိုပြသနေတယ်လို့ပြည်သစ်ပြည်ထောင်ဝင်ကြီးဂျက်ရက်ကလမ်ကဆိုပါတယ်။2015ခုနှစ်ခေတ်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုထုတ်ပြန်ထားတာဖြစ်ပြီးတော့နောက်လာထဲမှာအဲ့ဒီကြီးညာချက်သက်တမ်းကုန်ဆုံးတော့မှာပါ။လာမယ့်နိုဝင်ဘာလအထိဆက်ပြီးတော့အဲ့ဒီအရေးပေါ်ကြီးညာချက်ကိုသက်တမ်းတိုးဖို့ဥပဒေကြမ်းတရက်တင်သွင်းမယ်လို့လည်းပြည်သစ်ပြည်ထောင်ဝင်ကြီးကဆိုပါတယ်။
မြောက်ကိုရီးယားနိုင်ငံမှာတနစ်ခွန်းနေပါထင်းထင်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုကတနင်္လာနေ့မှာပြောပါရယ်အော်တိုဝမ်ဘီယာတည်ဆုံမှုနဲ့ပတ်သက်လို့အံ့အားသင့်တုံ့လုံမိကြောင်းနဲ့မြောက်ကိုရီးယားဟာရက်ဆက်တဲ့အဆိုးရဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းသူတည်ဆုံကြောင်းသတင်းထွက်လာအပြီးမှာပြောကြားလိုက်ပါရယ်အမေရိကန်ကအထင်ကြီးရအထက်လွှတ်တော်မှတူဦးဖြစ်တဲ့ဂျွန်မက်ကိန်းကလည်းမြောက်ကိုရီးယားကအမေရိကန်နိုင်ငံသားတူဦးကိုတပ်ဖြတ်လိုက်တာဖြစ်ကြောင်းပြောကြားလိုက်ပါရယ်တတိမိနေတဲ့ဝမ်ဘီယာဟာအမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြန်ရောက်ခဲ့တာဖြစ်ပါတယ် မြောက်ကိုရီးယားနိုင်ငံမှာရှိနေစဉ်အတွင်းအသက်20နှစ်အရွယ်ဝမ်ဘီယာအနေနဲ့စိုးရတဲ့အုံနောက်ပစ္စည်းတွေတန်ကိုခန်းစားခဲ့ရကြောင်းသူ့ရဲ့ဇာတိမျိုးဖြစ်တဲ့အိုဟိုင်းယိုပြည်နယ်ဆင်စနတီမြို့မှာရှိတဲ့ဆရာဝန်တွေကပြောပါတယ်။ဒါပေမဲ့သူ့အနေနဲ့အဲ့ဒီလိုအုံနောက်ဒဏ်ရာပါကြောင့်ရခဲ့တယ်ဆိုတာကိုတော့ကိုယ်ကပြပြမသိရသေးပါဘူး။မြောက်ကိုရီးယားဟောတဲ့တခုမှာကတ်ထားတ အချိန်မှာအဲ့ဒီလိုသတိမေ့သွားခဲ့ခြင်းဖြစ်ကြောင်းမြောက်ကိုရီးယားအစိုးရကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဝမ်ဘီယာမိဘတွေကပယ်ချလိုက်ပြီးသူတို့သားအော်တိုကိုမြောက်ကိုရီးယားအစိုးရကရက်စက်ကြမ်းကြုတ်စွာပြုမူခဲ့တာလို့ပြောပါတယ
်။ပြီးခဲ့တဲ့ဇန်နဝါရီတွင်တူရကီနိုင်ငံကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားခဲ့ရတဲ့သတင်းတောက်18ဦးကိုမနေ့ကအစ္စတန်ဘူမြို့မှာရုံးထုတ်ခဲ့ပြီးတော့အဲ့ဒီတရားခွင်မှာလူတွေအပြစ်ဖြစ်ခဲ့ပါတယ်။ပြစ်မှုထင်ရှားခဲ့လို့ရှိရင်အဲ့ဒီသတင်းတောက်တွေအားလုံးဟာထောင်ဒဏ်တစ်သက်အပါဝင်နှစ်ရှည်ထောင်ဒဏ်နေကြခံနိုင်ရဖို့ရှိနေပါတယ်။ဒီသတင်းတောက်တွေဟာအမေရိကန်ခြေစိုက်အစ္စလာမ်တရားဟောဆရာဖာတူလာကူလန်ရဲ့နောက်လိုက်တွေနဲ့ဆက်စပ်မှုရှိနေတယ်လို့အစိုးရရှိနေတွေကတရားစွဲထားပါတယ်ဆွဆွဲပြောဆိုထားပါတယ်ကူလန်ဟာအာဏာသိမ်းမှုကြံစီမှုနဲ့ပတ်သက်နေတယ်လို့တူရကီအစိုးရကဆွဆွဲထားတာပါထိပ်တန်းသတင်းစာဆောင်းပါးရှင်တဦးဖြစ်တဲ့ Nazli Elek ကတော့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပြီးသူဟာတမရ Recep Tayyip Erdogan အာဏာမြောက်ခင်တည်းကထောက်ခံခဲ့တဲ့သူဖြစ်တဲ့အကြောင်းနဲ့1960ခုနှစ်ဆက်အနာသိမ်းပြီးတဲ့နောက်ထိပ်တန်းဝင်ကြီးတူဖြစ်ခဲ့တဲ့သူ့ရဲ့ဖခင်ဟာဖမ်းဆီးထောင်ချတာကိုခံခဲ့ရတယ်လို့လည်းတရားရုံးမှာသူထွက်ဆိုခဲ့ပါတယ်။အသက်84နှစ်ရှိဖြစ်တဲ့ Nazli Elek ဟာတခြားနာမည်ကြီးစာရေးဆရာတွေနဲ့အတူတရားစွဲဆိုခံရတာဖြစ်ပြီးတော့တရားရုံးမထုတ်ခင်လနဲ့ချီပြီးတော့ဖမ်းခံထားခဲ့ရသူဖြစ်ပါတယ်။မနေ့ကတရားခွင်ရဲ့အစပိုင်း3နာရီဟာစာမျက်နှာ200ကျော်ပါတဲ့ဆွဆဲချက်ကိုဖတ်ကြားရတယ်ပဲချိန်ကုန်ခဲ့ရတာပါ။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပြည်စမအကြိမ်မြောက်ကျင်းပတဲ့2018ခုနှစ်လူခွင့်ရင်းနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာမနေ့ကဆုရရှိတဲ့မှတ်တမ်းရုပ်ရှင်တွေကိုချီးမြှင့်ခဲ့ပါတယ်မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇလန်တို64ကားတွေကနေစု6စုရွေးချယ်ပေးအပ်တာဖြစ်ပြီးအဲ့ဒီထက်မှ VOA အမေရိကန်အသံကလည်း VOA မှတ်တမ်းရုပ်ရှင်စုချီးမြှင့်ခဲ့ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဒုတိယအကြိမ်မြောက်ပါဝင်ချီးမြှင့်တာဖြစ်ပြီးဒီနှစ် VOA ရဲ့မှတ်တမ်းရုပ်ရှင်စုကိုဒါရိုက်တာကောင်းမြတ်သူကျော်ရိုက်ကူးတဲ့ Deep Inside Her မှတ်တမ်းရုပ်ရှင်ကရရှိတော့ပါတယ်ဒီစုချီးမြှင့်ပွဲအခမ်းအနားကို VOA အမေရိကန်အသံမြန်မာပိုင်းဌာနမှုဦးတန်းလွင်ထွန်းကတက်ရောက်ချီးမြှင့်ခဲ့တာဖြစ်ပါတယ်ဒီဇက်ကားဟာထူးချွန်ထက်မြက်ပြီးရင်မှန်းချက်ကြီးမားတဲ့ကျောင်းသူမင်းကလေးငယ်တူလက်ရှိပညာရေးစနစ်အတွင်းမှာရှိနေစေကြားမခွဲခြားဆက်ဆံမှုစီမင်းတစ်ခုကြောင့်အနာဂတ်ဘဝရင်မှန်းချက်ပျက်စီးခဲ့ရပုံကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်2016ခုနှစ်လူခွင့်ရင်းနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာ VOA ကနေပြီးတော့ပထမဆုံးပေးတဲ့ဆုကတော့ရုပ်မြင့်ကြားဆိုတဲ့ဇာတ်လမ်းဖြစ်ပါတယ်ဒေါန်ဆန်းစုကြည်စုနိုင်ငံတကာရုပ်ရှင်မှတ်တမ်းဆုကိုတော့မယမ်းကြံ Ways or Tradition လို့အမည်ပေးထားတဲ့အေယာဝရီမြကန်းပေးကလေစိတ်အလုတ်သမားတွေအကြောင်းရက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားခဲ့ပါတယ
်ဒီကနေ့ဇွန်လ20ရက်မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ် IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ကနေထုတ်ပြန်တဲ့လေ့လာချက်တစ်ခုအရထိုင်းနိုင်ငံထပ်ခဲအတွင်းမြန်မာဒုက္ခသည်တွေအများဆုံးနေထိုင်တဲ့မေလဒုက္ခသည်စခန်းမှာမိမိကိုယ်ကိုသက်သေတဲ့သူတွေများလာတဲ့အကြောင်းနောက်တစ်ခုတေချောင်းကြံခဲ့သူရေးတွက်ဟာလည်းတဟုန်တိုးတိုးလာနေတယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်ဒုက္ခတွေခံစားနေကြရတဲ့စိတ်ဝေဒနာတွေကိုပြေပြောက်စေဖို့အရေးပေါ်ဆောင်ရွက်ပေးဖို့လဲ IOM ကနေပြီးတော့မနေ့ကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမေလာဒုက္ခတွေစခန်းမှာဒုက္ခတွေ28ဦးအားကိုကိုကိုတတ်သိခဲ့ပြီးတော့အဆုံးစီရင်ဖို့ကြိုးစားခဲ့တဲ့သူပေါင်း66ဦးရှိခဲ့တဲ့အတွက်တဟာနိုင်ငံတကာတေချောင်းကြံစီမှုနှုံးထက်သုံးစားပို့ပြီးတော့များနေတယ်လို့လဲအဲ့ဒီအစင်ခံစားမှထောက်ပြထားပါတယ်။အထူးသဖြင့်အသက်50အောက်အမျိုးသားတွေအတွက်အများဆုံးစိုးရင်နေရပြီးတော့တက်သေးခဲ့သူ10ဦးနဲ့4ဦးနီးပါးဟာပေါင်းပင်တက်ဆေးကိုအသုံးပြုခဲ့ပြီးတော့တေဆုံးသူတစ်ဝက်နီးပါးဟာမိသားစုပြဿနာကြောင့်ဖြစ်တဲ့အပြင်အရက်နဲ့တခြားမူရစ်ဆေးဝါးသုံးဆွဲမှုတွေကြောင့် သုံးပုံတစ်ပုံတက်တည်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထိုင်းခြေဆိုင်အယ်မန်စီမန်ကင်းအရာရှိ Harry Smith ကတော့မဲလာဒုက္ခသည်စခန်းဒုက္ခသည်တွေကြားမှာတက်တည်မှုနှုံတိုးလာနေတဲ့အတွက်ကြောင့်မို့သူ့အနေနဲ့ပူပန်စိတ်တုံ့လုံမှုတွေဖြစ်ပေါ်နေတယ်။ဒီကိစ္စကိုအရေးပေါ်ကင်တွဲဖြေရှင်းဖို့လည်းသူကတိုက်တွန်းထားပါတယ
်။စီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်6နှစ်ကြာလာတဲ့အချိန်မှာပဲစီးရီးယားမှာရှိတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေအပေါ်ရုရှားကပြစ်မှတ်အဖြစ်ချင်းချောက်မှုတွေကိုအမေရိကန်ပြည်ထောင်စုကအင်အားသုံးတုံ့ပြန်လိုက်ပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နီလန်ပေါင်းစုံအသုံးပြုသွားမှာဖြစ်ကြောင်းအင်ဂျူရောပြောခွင့်ရရှောင်းစပိုက်ဆာကတင်းနာနေမှာသတင်းတော့တွေကိုပြောကြားလိုက်ပြီးညွန်ပေါင်းတပ်ဖွဲ့တွေကိုစီးရီးယားနိုင်ငံတပ်ခါမျိုးမှာဘုံကျဲတိုက်ခိုက်ခဲ့တဲ့စီးရီးယားအစိုးရပိုင်း SU-22 အမျိုးအစားလေယာဉ်ကိုအမေရိကန်တပ်လေယာဉ်ကတင်းနာနေမှာပစ်ချလိုက်တဲ့ကိစ္စကိုခုခံကာကွယ်ပြောကြားသွားခဲ့ပါတယ်။ IS Islamic စစ်သည်ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုအမေရိကန်အနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိသူဆိုတာကိုစီးရီးယားအစိုးရအနေနဲ့နားလည်သဘောပေါက်ဖို့လိုကြောင်းလဲရှောင်းစပိုက်ဆာကပြောပါတယ်။
တောင်နဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးပို့ပြီးတော့အဆင်ပြေအောင်တောင်ကိုရီးယားခေါင်းဆောင်တစ်ကရည်ရွယ်ပြီးတော့လှုပ်ဆောင်နေပါတယ်။မြောက်ကိုရီးယားနယ်စပ်ကပိတ်ထားတဲ့ကိဆောင်ဆက်မှုဇုံကိုပြန်ဖွင့်ပေးမယ့်အလားအလာတွေရှိနေပြီးဒီလိုပြန်ဖွင့်မယ့်ရေးဟာအမေရိကန်သမ္မတထရမ့်အစိုးရကဒီမြောက်ကိုရီးယားပေါ်ထားတဲ့သဘောထားနဲ့ဆန့်ကျင်မှုတွေဖြစ်လာနေတာကြောင့်အမေရိကန်ကျွမ်းကျင်သူတွေဘက်ကစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြပါတယ်။မြောက်ကိုရီးယားအတွက်ဆက်သွယ်ရေးကိုယ်စားလှယ်ဖြစ်ချိုမြောင်ဂျွန်းကိုပြီးခဲ့တဲ့ဇွန်လ17ရက်နေ့ကပဲတောင်ကိုရီးယားသမ္မတဒီမွန်ကျေးအင်ကနေပြီးတော့ခန့်အပ်ခဲ့ပါတယ်ချွန်မောင်ကျွန်းဟာရပ်တန့်ထားတဲ့တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံပူးပေါင်းလှုပ်ဆောင်မှုကိစ္စဆက်မှုဇုံအရေးမှာအဓိကကျတဲ့ပုံကတူလည်းဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOA ရဲ့ထုတ်လင်းချက်တွေကိုအခုနားဆင်နေသူတို့အင်တာနက်ဆာမျက်နှာကလည်းတစ်ချိန်နဲ့နားဆင်နိုင်ကြပါတယ်တို့ရရှိရခင်ဗျာနိုင်ငံတော်အတိုင်ဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ပွဲအခမ်းအနားတွေကိုနေပြည်တော်အပါအဝင်နိုင်ငံတော်ဝန်မျိုးကြီးတွေမှကျင်းပခဲ့ကြပါတယ်မြန်မာဒီမိုကရေစီရေးတွေနှစ်ပေါင်း30နီးပါးကြိုးပမ်းလှုပ်ရှားနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုဆက်ပြီးတော့ဝန်ရံကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗိုလ်အလုံးမှုဆောင်အဖွဲ့ကလည်းရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲမှာပြည်သူတွေကိုတိုက်တွန်းတော်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကစူးစီးပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
နေပြည်တော်လွှတ်တော်အဆောက်အအုံမှာတနင်္လာနေ့ကလှုပ်ဖော်ကင်ဘက်တွေကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တာပါမွေးနေ့အမှာစကားဖြင့်ကိုချင်းစာတရားထားပြီးနိုင်ငံအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ပေါ်တောင်မြစ်တာထားပြီးတော့စိတ်ချမ်းသာအောင်လုပ်ကြပါလို့ဒါပဲခက်တယ်လို့ပဲပြောခြင်းပဲနောက်ဆုံးကျတော့လူတိုင်းလူတိုင်းစိတ်ချမ်းသာစွာကြည်ကြရတော့တယ်အဲ့တော့ကိုစိတ်ချမ်းသာခြင်းတယ်လို့လူများတွေစိတ်ချမ်းသာအောင်ဝိုင်းပြလုပ်ကြဖို့မီဒီယာတွေပါဝင်
သူကိုချစ်ခင်ကြသူတွေကလည်းမွေးနေ့ဆူတောင်းစကားအတိအတိပြောကြခဲ့ကြပါတယ်။အဲ့ဒီထဲမှာသမရဥထင်ကျော်ရဲ့ဇနီးလည်းဖြစ်ကွယ်လွန်သူ NLD ခေါင်းဆောင်တဦးလည်းဖြစ်တဲ့ဥလွင်ရဲ့သမီးလည်းဖြစ်သူသုံးခွမြို့နယ် NLD လွှတ်တော်အမှန်ဟောင်းဒေါ်စုစုလင်ကတော့
ကျမရဲ့ဆူတောင်းကတော့အမရဲ့ကြိုးပမ်းနေတဲ့ကြိုးပမ်းချက်တွေအလုံးအမြန်ဆုံးအောင်မြင်ပါစေလို့နောက်အမကလည်းတကြမမနဲ့တက်တော်ရတော်ရှင်ပြီးတော့ကျမတို့တိုက်တို့ပြေတို့အတွက်စောစောကလည်းပြောတယ်ဆတဲ့တဘိုးလို့မပြောချင်ဘူးအစွမ်းကုန်လုပ်နေတဲ့အတွက်ကြောင့်ဒါရင်အောင်မြင်ပါစေ
မွေးနေ့အထိမ်းအမှတ်ပွဲတွေကိုသူ့ရဲ့ပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီးရန်ကုန်မန္တလေးစကိုင်းပြည်စတဲ့နိုင်ငံအနှံ့မြို့ကြီးတွေမှာမနေ့ကဂုဏ်ပြုပွဲတွေကျင်းပခဲ့ကြပါတယ်။ရန်ကုန် NLD ရုံးချုပ်မှာကျင်းပတဲ့မွေးနေ့ပွဲအခမ်းအနားမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုဆက်ပြီးဝန်ရံကြဖို့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကအခုလိုပြောသွားပါတယ်။
ကျွန်တော်လူရင်းနဲ့ပြောရမယ်အဓိကအားဖြင့်ကျွန်တော်တို့တွေအနည်း20ကျော်အနည်း30နီးပါးစူးစမ်းလာခဲ့ရတဲ့ဒီမိုကရေစီပန်းနိုင်ကျွန်တော်တို့မရောက်သေးပါဘူးပန်းနိုင်ကိုသွားတဲ့လမ်းပေါ်ပဲရောက်သေးတယ်ကျွန်တော်တို့ဆက်လက်စူးစမ်းဖို့အများကြီးလိုပါသေးတယ်အဲ့တော့ကျွန်တော်မွေးနေ့မှာအထူးဆန္ဒပြုလိုက်ချင်တာကဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ဝန်ရံလိုက်ပါကြဖို့ညီညီညွတ်ညွတ်နဲ့
တစ်ချိန်တည်းမှာပဲလက်ရှိအစိုးရကိုဥဆောင်နေတဲ့ဒေါအောင်ဆန်းစုကြည်အပေါ်တက်မတော်နဲ့ညှိနှိုင်းဆွေးနွေးလုပ်ကိုင်မှုတွေတိုင်းရင်းသားအရေးရခိုင်ပြည်နယ်အရေးစတာတွေနဲ့ပတ်သက်လို့နိုင်ငံတွင်းမှာသာမကပြပမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြမအရေးလေလာသုံးသပ်နေသူဒေါက်တာတင့်ဆွေကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကကျွန်တော်တို့2010နှစ်ဂျပန်ယူကော့ပွဲကလေးကသူကတကယ်ကိုစင်ပေါ်ရောက်သွားတဲ့နိုင်ငံရေးသမားတူလို့သူဆောင်ရွက်ပါတယ်။အဲ့တော့အရင် 1988-89 ကနေစရင်ဂျာရဲကာလာနဲ့ဒီ2012နောက်ကတော့မတူတော့ဘူးခင်ဗျ။ Not the kind of Sanga Yoga Kama, what Tawan, she's Zoom, Pokulu, to Sawyer Party. Edo Leve, Yenadam Madu, Guevia Muri, Shida. Hello, Weva Muri, the Mo Amea Muri, Shida, Genoa, who Pinaja Bawa, Lucano Mine. No, on Sansuki Mamu, the car, Tinsha Jojare, the Sanga, Gonzo Mule, the woman with Pitta, to it. Though on Sansuki, again, Nanga Idama.
Australia, Singapore, Sare, Piba Mashire, Don Sansuchigo, Chicken, Liza Jadu Rigale, Mwine Tame Pie, a canary, Sapi Saga Winego, a Diti, Jimba Gajavarish.
My engine and Bubia Dora Piparakmia, Dora Simakmia. Canada Nangama Nangae Kulung and Shoutare, Chinga. Lin Piang Bisu Kutan Suye Shao Lagu Kanida Nizadi da Lunuitanaga Mani Sona Sekuyaniga Pechale Babi to Nene Maning Upiambu Bin Sinji Dvin Libagani Chapati Chin Pitaware Dabime Kutan Suye Shinigaro Dimu Yugan Wimelu Piosuware Piesung Kuzo Winlinga Timpia Bibalimekme.
Kutanzuha Yen Sure Mine Yeti Hane to Tenina Dime Yugani Yangongo Piantame, Yama, Lejang by Lin Bandazingo, Tongoya, she said Gogunema, Tanangango Piambe, so target to Pibare, to her Tongoya, Goza Chakunema, Pinaro, the assistant American Pironzugo, Yala Gabi Mele, Lin Bian Piambe, so I get to do Pitajau, American Atugo, Nitango, Mabira Jau, Canada Nangango, Natong Dongunit, Nuimala Nasashi, Nema Yaldabi, Natong Dongunit, Dizimba Lama, Nangay Kulung, and Shout Tagabare. Dabime, Canada Suyaga, two dear when it hang with my baby, a cool chainty, Nale Muneda, Neguin to Tageraba. Sola Sequi and Maro, Canada Nezalunio, Tanaga, two and Nangae Colon, when Shout Tajago, Pecha like Bipitao, good dancega, Vigo, Kulu, Piopiabare.
Who are about the Yamanaya Piapolosi, the Lupiago Piapolosi, Oma di Ludoka Yamaya, a risk, Chimishi, Pirawala. Three of the Matrua, me and Abaza, Janoka Yamanaya Piapolosi, risk, Michiu, no? I live in that direction. Application denial of Tao to Niso Idebo. A good officer, General Nina Topima Mofu, or Pongo Nima Mofu, you started to it. Mapirene, Yalupi Ide, Duro Chupe Ide, Puma Solution, Liman Chapala Jarema, the travel document or passport or Lina Lamagis and Alu Cizin Pita Debo. General Pisa Janet Jan Jam, the Genoma, travel document about a machine, passport about a machine.
A Kusumba Chaco, Diayoma. Did that son of Jane Inganima, Yugan Wimelu, Piobare?
General Jimmy, I don't know. ဒီဘက်ကအက်တစ်ဗိုက်စ်ပြန်လို့ရှင်တင်းမဖြစ်ဘူးဆိုတာငါတော့ပြမလို့နောက်ပြလာမယ်ဘယ်လိုခေါ်မလို့ဒီဘက်မှာရှိတဲ့မြန်မာတွေတို့လည်းနမူနာပြအောင်လို့ငါတင်တာအဲတို့ကပြောရကျွန်တော်မင်းကတော့စဉ်းစားပါအကယ်လို့တင်မယ်ဆိုတော့ဘယ်လိုဘယ်လို you can
ဖို့ပေါ့သက်ဆိုင်ရာတာယုံနေဆက်သွယ်ပြီးတော့ခီးတော့ဝင်လာမှာဒီလောက်တဲ့လူပေါ့နော်အဲ့တော့ကျွန်တော်ဇူလိုင်လ၄ရက်နေ့ကျတက်တူရမယ်ပြန်ပြီးတော့ဒီလိုရှိရင်တို့ဟိုမြန်မာတာယုံကိုဆက်သွယ်မယ်ထင်တယ်ဒီကျွန်တော်ဒီဟိုတောင်းဖို့အဲ့ပတ်စပို့ပုံစံမျိုးပေါ့နော်ကနေဒါနေစားဒေတာလုံခြုံရေးဌာနကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အတွက်သူ့ကိုမြန်မာနိုင်ငံပြန်ပို့ရေးလုပ်င သူမြန်မာနိုင်ငံပြန်လာရေးအတွက်ဘယ်လောက်မြန်မြန်လှုပ်ဆောင်ပေးမလဲဆိုတဲ့အပေါ်မှာမူတည်နေပါလေ
ဒီအော်တိုဝါမှာရှိတဲ့မြန်မာတိုင်းရောနေသူတို့အာကျွန်တော်ကိစ္စနဲ့ပတ်သက်ပြီး passport ထုတ်ပေးနိုင်နေတယ်ဆိုဆိုရှင်တော့ညံ့တာပေါ့သူကကျွန်တော်ကိစ္စအထုတ်ပေးပြီးတော့သူမြန်မာနိုင်ငံလှမ်းမရမယ်ဆိုရင်လည်းလည်းလည်းကြာမှာပေါ့
သူအနေနဲ့ကတော့အခုအချိန်မှာမြန်မာနိုင်ငံကိုပြန်လို့တဲ့ဆန္ဒမရှိသေးပေမဲ့ကနေဒါအစိုးရကပြန်ပို့မယ်ဆိုရင်တော့မဖြစ်မနေပြန်ရတော့မှာဖြစ်တယ်လို့ကိုတန်းဆိုးကပြောပါတယ်ဒါပေမဲ့လည်းကနေဒါအစိုးရရဲ့ဒီဆုံးဖြတ်ချက်ဟာသူတယောက်တည်းအတွက်မဟုတ်ဘဲရှစ်လေးလုံးအရေးတော်ပုံကစလို့မြန်မာနိုင်ငံဒီမိုကရေစီရေလှှရှားမှုမှာပါဝင်ခဲ့သူအားလုံးကိုပါဓာတ်ရိုက်တက်ဆိုင်နေတဲ့ဆုံးဖြတ်ချက်အဖြစ်ရှုမြင်ကြောင်းကိုတန်းဆိုးကပြောပါတယ်
ကျွန်တော်တော့ပေမှာကြောက်တာတော့ထောင်ကြခံမှာတော့ကျွန်တော်မကြောက်ပါဘူးဒါပေမဲ့အမှန်တရားတွေဆုံးရှုံးသွားမှာတော့ကြောက်တာပါအမှန်တရားဆိုတာလေသုံးလို့စုံစားတော့တဲ့လူတွေအများကြီးရှိတယ်လက်ရှိတဲ့သုံးလို့စုံစားနေတဲ့လူတွေအများကြီးရှိတော့မယ်အမှန်တရားတွေမပေါ်ဘဲနဲ့ဒါကြောက်သွားမှာကြောက်တော့ဒါပါပဲเนาะအဲ့တော့ကျွန်တော်တိတ်ခါကြဆိုတာအားလုံးတိတ်ခါကြပုံစံမျိုးဖြစ်မှာအဲ့ဒါပဲဆိုရင်အရေးကြီ
ကိုတန်းဆိုလိုပဲကနေဒါအစိုးရရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီရေးလှောင်ရှားမှုမှာပါဝင်ပြီးပြည်ပမှာနေထိုင်ကြသူအားလုံးနဲ့သက်ဆိုင်နေတယ်လို့အမြင်ရှိသူနော်တူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာနေထိုင်တဲ့မြန်မာဒီမိုကရေစီရေးတက်ကြွလှောင်ရှားသူလည်းဖြစ်
ကိုတန်းဆိုကနေဒါနိုင်ငံမှာနိုင်ငံရေးခွန်လုံငွေရရှိရေးအတွက်ဦးဆောင်လှူရှားနေသူတူဦးလည်းဖြစ်တဲ့ကိုအောင်မိုးပါသူကကိုတန်းဆိုကိစ္စအတွက်ကနေဒါဝန်ကြီးချုပ်
ကျွန်တော်တို့ကြိုးစားနေပါတယ်အဲ့လိုအနေထားတစ်ခုရှိပါတယ်ကိုတန်းဆိုးအနေနဲ့အခုကျွန်တော်တို့ဒီတကယ်ကြီးတရားအနေထားဆိုတာချက်ပေါ့သူလှုပ်ဆောင်ခဲ့တဲ့ဟာကဒီစီဗီလို့ရေးအခင်းကိုဟောဒီဒီမိုကရေစီတောင်းဆိုမှုလှုပ်ဆောင်မှုကဘာတိအောင်မိမောက်ထိုးပြသွားတာလေကနေဒါနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကကိုတန်းဆ Canada Nejati Talunitanaga a chain pitare lusubare, Tabimele, Tuyashiniga, Tiayuma, Shauta Muga, Twalame a Pi Bo Mudi B, Adi Tama Chain de Po Jagong Jana in Lusubare, Tabi, Canida Mashida Yamata Yunga, Tumyamanangu Piana Ye Dwe, Nangangu Lemma, Damamho, Travel Document Lukore, Kido Lama, Belongyamia, Tope Mele Sure Pomale Mudini Relu, Kutan Soga View Ego Shimpia Gabarakna.
ကနေဒါမှာနိုင်ငံရေးခုလုံးဝင်လျှောက်ထားတဲ့ကုတန်းစုရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုဇော်ဝင်းလိုင်းတင်ပြသွားတာဖြစ်ပါတယ်ကုတော်မူရစီဝါနဲ့တက်ဆိုင်တဲ့သတင်းလော်တွေကိုကြားပါမယ်မူရစိတ်ကြွစီ၃ဆွဲမှုထုတ်လုပ်မှုဆင်းဟုံမြန်မာလာနေတာဟာအာရှတိုက်အတွင်းချင်းချောက်မှုအတိတ်တစ်ခုပဲလို့မကြခင်ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနဲ
ပြီးတော့ကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခေမှာမက်အဖက်တမင်းစိတ်ကြွဆေးလုံမောင်းနှစ်တန်းလောက်ကိုဖမ်းမိခဲ့ပါတယ်မွေးရေးစေဝါရောင်းဝယ်သူတွေကရဲတပ်ဖွဲ့စစ်ဆေးရေးကိုဖျက်ပြီးတော့သွင်းမှုကြိုးစားနေတဲ့ဖမ်းမိခဲ့တာပါထိုင်းမြန်မာနယ်စပ်ကတာချီလေးမြို့မှာဇွန်လ၁၉ရက်နေ့တုန်းကမွေး ွက်ကနေမကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာထဲမှာပြီးခဲ့တဲ့2015ခုနှစ်အတွင်းအာရှနဲ့အရှေ့တောင်အာရှမှာစိတ်ကြွစေးအလုံးရေ289တန်းဖမ်းဆီးရမိခဲ့ပြီးတော့ဒီရေအတွက်ဟာ2011ခုနှစ်ဖမ်းဆီးရမိခဲ့တာထက်နှစ်ဆကျော်များတယ်လို့ဆိုပါတယ်မြန်မာလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာ2015ခုနှစ်အတွင်းမက်သအဖက်တမင်းစိတ်ကြွစေးသုံးဆွဲမှုနှုန်းတိတိတသားမြင့်တက်လာခဲ့တယ်လို့အဲ့ဒီ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီမက်သအဖက်တမင်းစိတ်ကြွစေးတွေကိုထိုင်းဘာသာစကားနဲ့ယာဘလို့ခေါ်ပါတယ်အခုလဆန်း9ရက်နေတုန်းကလည်းထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခိုင်အတွင်းမှာပဲစိတ်ကြွစေးလုံးပေါင်း၄တန်းကျော်ကိုဖမ်းဆီးရမိခဲ့ပြီးတော့ဒီစိတ်ကြွစေးတွေဟာမြမပီမြောက်ပိုင်းဝတ်တပ်ဖွဲ့ဘက်ကနေထိုင်းနိုင်ငံထဲကိုတင်သွင်းလာခဲ့တာပါအခုလဆန်း17ရက်နေတုန်းကလည်းတခါရခိုင်ပြည်နယ်စစ်တွေမြို့ကနေဘင်္ဂလားဒေ့ရှ်နယ်စပ်မောင်တောမြို့ကိုသွားမဲ့ကားတစ်စီးထဲမှာစိတ်ကြွစေးအလုံး၃တန်းကျော်ကိုဖမ်းဆီးရမိခဲ့ပါသေးတယ်မြမနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြီးလို့ရှိရင်ကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ုံနဲ့မကဘဲစိတ်ကြွစေးအပါအဝင်တခြားမူရစ်ဆေးဝါးတွေကိုလည်းအကြီးအကျယ်ထုတ်လုပ်နေတဲ့နိုင်ငံမှာပြီးခဲ့တဲ့နှစ်2016ခုနှစ်အတွင်းမှာမြန်မာပြည်အတွင်းဖမ်းဆီးရမိခဲ့တဲ့မက်သအဖက်တမင်းစိတ်ကြွစေးအလုံးကြီးပေါင်း98တန်းရှိပြီးတော့ဒါဟာ2015ခုနှစ်ကထက်စာရင် Nasalo, Bobio Miarelo, Yetta Povenier, Pioso Jago, Gogabi, AFB, the Rema, Dinis Samanunga, Popia Gavadire. Glutamaga, Yuan Urizi, Poye, Tining and Yunga, Pianjai Yashi, Ishik Semgaro, three Tabulu, Chepe, Nuzo Jedi Velu, Sobare.
If you compare the seizures of drug types between the opiates and synthetic drugs,
Pengani told the Muni City in a Dadu Vira Sejo Aziri Ajama, Behaga, Fancy Mira, Pomia de Lesuin, Metafetamin Sejo Aziriga, Pomiabare, Pigare Sezunicare, Conasala, Dularaba, Pain Pansi Murigara, Poma Lababe.
Payo, Sinkapune, Malaysia, Nanganema, Sejo Azi, Tonsa Muriha, Tomi Lani de Lule, UN ODC Yashi, Ishik Singa, Sobare.
So overall, at the regional level, now we can say that methamphetamine has
become the primary. အစ9000ကနေပြီးတော့100လောက်ပို့ပြီးတော့အစွမ်းပြင်းတယ်လို့အမေရိကန်ပြည်ထောင်စုမွေးစေဝါတုံးဆွဲမှုနေနေဖွဲ့တစ်ခုဖြစ်တဲ့ NITA ကဆိုပါတယ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နဲ့ထိုင်ဝမ်တို့ဟာအာရှဒေသတွင်းမှာမက်သက်ဖက်တမင်းစိတ်ကြွဆေးထုတ်လုပ်မှုနဲ့ရောင်းဝယ်မှုတွေမှာအဓိကခန့်ကဏ္ဍကနေပြီးတော့ပါဝင်လှူရှားနေကြပြီးဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံတ
Kujo only Timpia Dora Piparekma, Agulu, Muy Siwa, Tonsa Muri, Mima Larane do, Tanning and Yabai Masulu in Shinle, Tamima, Nezama, Muy Siwa, Pansi Muri, Majagayawe, Gije Pipogivare, Dilu, Pansi and Yama, Tamima Neza, Mesa Mune Kalye, Champine, Dachi Lemu Mazonla, Sakuni Niga. သူရဲ့နေထိုင်တဲ့နေအိမ်ကြီးမှာပိတ္တခံရသူဟာထိုင်းနိုင်ငံသားတအုပ်ဖြစ်နေတဲ့အကြောင်းသူဟာ၁၆ရက်နေ့ညက၊ထိုင်းစစ်တပ်နဲ့မူရစီဝတဲဆောင်သူတွေပြစ်ခတ်မှုအပြီးမှာလူတအုပ်တေဆုံးခဲ့ပြီးတော့မူရစီဝနှစ်တန်းကျော်ဖမ်းဆီးမှုနဲ့ဆက်ဆက်ပတ်သက်နေရတယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်အကြောင်းဆုံးကိုမအေးမှာကဒရင်ပိပုတ်ထားတာကိုနားဆင်ကြပါခင်ဗျာ။ထိုင်းမြန်မာနယ
ီးထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်။ပြစ်ခတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်လို့တာချီလေးမြို့ကတူကတော့အခုလိုပြောပြပါတယ်
။နာမည်ကတော့စိုင်းဦးရဲခင်ဗျာစိုင်းဦးရဲကိုတကောက်ခန်းရက်ွက်ခင်ဗျာနာမည်ကစိုင်းဦးအဲ့ဒီကမှပြစ်ခတ်မှုအချိန်ကမှဘလို့ဖြစ်လဲဟဲ့ဆိုတော့သူတို့မိသားစုကအဲအောက်ထပ်မှာအသားခင်လောက်သားနေတယ်တဲ့အသားခင်လောက်တဲ့အချိန်ခါမှာသူမိမရဲ့တခြားအမျိုးသမီးတယောက်ပဲမှရယ်စိုင်းဦးရယ်ပေါ့နော်အဲ့မှာအသားခင်လောက်သားနေရတဲ့အချိန်ခါမှာဖုံးလာတယ်တဲ့ဖုံးလာတဲ့အချိန်ခါမှာသူကဖုံးကိုအပြင်းနဲ့ထွက်ပြီးတော့ဖုံးပြောတယ်တဲ့ထွက်ပြောတဲ့အချိန်ခါမှာအနန္တလေးပဲကတ်ပြီးပြစ်သွားတနက်နဲ့ချက်ချက်တောင်ပြစ်သွားတာမှရယ်စီစာထွက်တဲ့အပေါက်က12ချက
်တာချီလေးမျိုးမှာတနက်နဲ့အနီးကပ်6ချက်ပြစ်သက်ခံရတဲ့ထိုင်းမျိုးသားဟာထိုင်းနိုင်ငံအရှိတောင်ပိုင်းချွန်ပူရီခရိုင်ကဖြစ်ပြီးသူဟာမဲဆိုင်တာချီလေးချစ်ကြည်ရဲ့တရားကနေတဆင့်နေဆက်ဖြတ်ကျော်တဲ့လက်မှတ်နဲ့မြန်မာပြည်ထဲကိုဝင်သွားရမှာ6လအတွင်းအချိန်ပေါင်း28ကြိမ်အဝင်ထွက်လုပ်ခဲ့တယ်ဆိုပြီးနေဆက်လဝကအရာရှိတဦးကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။တခြားသတင်းတွေမှာတော့ဇွန်လ16ရက်နေ့ကချင်းရိုင်ခရိုင်တွင်းမှာမူရစ်ဆေးဝါးနှစ်တန်းကျော်တဲဆောင်လာသူတွေနဲ့ထိုင်းစစ်တပ်တို့ပြစ်ခတ်မှုပြီးမှကွင်းဆက်တွေကိုလိုက်လံရှာဖွေဖမ်းဆီးနေစမှာပဲထိုင်းနိုင်ငံသားတဦးမြန်မာနိုင်ငံတာချီလေးမြို့နယ်ထဲမှာတနက်နေ့တပ်ဖြတ်ခံရတာဖြစ်ခဲ့တာကြောင့်ထိုင်းဘက်ကိုတင်သွင်းနေတဲ့မူရစ်ဆေးဝါးတွေနဲ့ဆက်ဆက်မှုတွေရှိနိုင်တယ်လို့လည်းထိုင်းအနာဘိုင်းနေဘက်ကတုံ့သက်ပြောဆိုမှုတွေရှိခဲ့ပါတယ်။တာချီလေးမူရစ်နေနေရေးတပ်ဖွဲ့စုကတော့18ရက်နေ့တုန်းကတော့တာချီလေးမှာအမျိုးသားတဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရတာဟာမှန်ကန်ကြောင်းအသေးစိတ်ကိုတော့ရဲစခန်းကပဲသိနိုင်ပါတယ်ဆိုပြီးပြောဆိုခဲ့ပေမဲ့တာချီလေးမြို့နယ်မြို့မရဲစခန်းကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန် nilai senarai ini negen tenai ti di cipta barai. Yang negen sebabai cawan ini gua ini kena nai ti si singo, lain do secau sekune nasi ngami dari mah tahun ini barai. Nyawa ini kuna ini senai ti si singo lo, lain do nasi le nasi ngane, tungsen ni duga ni panyu nasi nai barai. Ti si singo, nyawa kuna ini si sing pipi je, nyawa senai mah tiang lebi tahun ini barai kena. BOM Yamavan season in a Tanwen Mita Kilohas a days ago, Burmese.boanews.com. Tissue name, right? Yeah.
Ningland and Kimakma, who Nasi Nija or BOM Yamavan, Ingani Menepe, Tolu and Jetty Pipare, Lando Mita, those and Lizzy, Lizzy Kuru being. Lainomida ngaze kilohas ngaku ngangane lainomida dia kuze kilohas tengaku ngaruga ba doche biro tholuin pe ni da phit par de aku dutiya bai na sin ja ma ri ka ro gwa tadin media ri de ga myama nangain a chang kaung nout tin pya pe ma phit de lo manakin english sa tin ngan sa ko le na sin ja wo chi par de pat sin kana ri ko tin set de ka ma so yin no
ni biro de ni ko da ka pat san chi ye tha ai chi de pat san wo yauk pho twa ko
ยาบ่ตัวกูโทรคีเวย์ตัวเลยเป็นบอดันซีอ่ะแหละดันซีอ่ะพี่ก็ถ้าเกิดว่าอัปเปอร์เซนติเซปีนี่ได้ซีวายกันน่ะมานาสินจาวูสิบาร์เลยอะล่ะอะเพียงตุตะส่งเรื่องอเมริกันตะขวัญอสีเซนก็เลยทุ่งเล่นไปบ่สิบาร์เลยอะกูยินซงเนาะกระบะตะเรนมีเดียฤดีก็เมียนมาနိုင်ငံအကြောင်းကိုကောင်းနှုတ်တင်ပြပေးပါမယ် ရင်ဆုံး ကောင်းနှုတ်တင်ပြပေးခြင်းနာကတော့နီကေအေရှန်ရီဗျူးမှာရွေးချယ်နေတာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံမှာပြောတဲ့စူးတန်းနေပုံမှုကြားသိရလေအောင်လေလိုင်းနေဖွင့်ပေးတဲ့အနေနဲ့ထုတ်လွှင့်မှုအစ်တွေပေါ်ပေါက်လာပြီဖြစ်ကြောင်းအစကြည့်ရေးသားထားပါတယ်အစ်တွေထွက်ပေါ်လာတဲ့ရုပ်တံနဲ့အတန်းလွှင့်ဌာနတွေဟာပြည်သူလူထုအတွက်သတင်းအချက်အလက်တွေနဲ့ပုံမှုလွတ်လပ်ပြီးတော့ပွင့်လင စ္စည်းနဲ့အဆောက်အဦတွေကိုအသုံးပြုပြီးတော့ထုတ်လွှင့်မှုကိုစတင်မှာဖြစ်တယ်လို့ရေးသားထားပါတယ်။အကြောင်းကတော့သူတို့မှာထုတ်လွှင့်မှုပိုင်းဆိုင်ရာကိရိယာတွေမပြည့်စုံသေးလို့ဖြစ်ပါတယ်။အရင်တုန်းကဆိုရင်ရုပ်သံနဲ့ရေဒီယိုအသံလွှင့်ထုတ်လွှင့်မှုပိုင်းဆိုင်ရာကိရိယာတစားပါးတွေအဆောက်အဦတွေကိုအုပ်ချုပ်တဲ့စစ်အစိုးရဆက်ဆက်ကထိန်းချုပ်လာခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အရင်ကမြန်မာရုပ်တံနဲ့စစ်တပ်ပိုင်းမြဝတီရုပ်တံဌာနတို့သာရှိခဲ့တာပါတက္ကရ2000ခုနှစ်တွေကနေစပြီးတော့စီးပွားပြေထုတ်လွှင့်မှုတွေအစိုးရပိုင်း MRTV နဲ့တွဲပြီးတော့ချွေတန်လွင်ကုမ္ပဏီ Forever Group စတဲ့ကုမ္ပဏီတွေကထုတ်လွှင့်ခဲ့ကြပါတယ်မြန်မာဘာသာနဲ့ပထမအဦးဆုံးလွတ်လပ်တဲ့သတင်းထုတ်လွှင့်တဲ့ဌာနကတော့ DVB Multimedia Group ပဲဖြစ်ပါတယ် Democratic မြန်မာအသံကတော့နော်ဝေးနိုင်ငံမှာအခြေစိုက်ပြီးတော့စေုပ်ချုပ်ရေးစနစ်အောက်ကနေထွက်ပြေးတင်းရှောင်ကြသူတွေတီထောင်ထားတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကပြည်သူတွေအနေနဲ့အာကစားဖျော်ဖြေရေးနဲ့စီးပွားရေးသတင်းမျိုးစုံကိုဖမ်းယူကြည့်ရှုနားဆင်နိုင်ခွင့်ရနိုင်ကြပါပြီလွတ်လပ်တဲ့သတင်းထုတ်လွှင့်မှုသာနားဆင်ခွင့်မရကြသေးတာဖြစ်ပါတယ်နိုင်ငံပိုင်အတန်းလှင်ဌာနကလွှဲရင်ဒီလုပ်ငန်းဟာအန္တရာယ်များတဲ့အလုပ်ဖြစ်တဲ့အကြောင်း DVB ရန်ကုန်ဌာနခွဲကတာဝန်ခံတိုးစိုလက်ကပြောဆိုတဲ့အကြောင်းသတိဖြင့်ရေးသားထားပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ Asia Times စာဆောင်မှာဆောင်းပါးရှင်ဗတ်တလစ်တနာရေးသားထားတဲ့လုံခြံတပ်ဖြတ်ခံရတဲ့မြန်မာရှိနေဥက္ကဋ္ဌဟာတရားမျှတတဲ့အခွင့်အရေးမခံစားရဘူးဆိုတဲ့ဆောင်းပါးဖြစ်ပါတယ်။နေကင်းကြောင်တောင်ရန်ကုန်မြို့ရဲ့အပီပီဆိုင်ရာ၄စိတ်အပြင်ဘက်မှာဥက္ကဋ္ဌအတက်ခံခဲ့ရတာ၄လရှိပါပြီ။တာဝန်ရှိသူတွေအနေနဲ့အဲ့ဒီမှုကိုဖော်ထုတ်နိုင်ဖို့နီးစပ်မှုမရှိသေးပါဘူး။လူသက်တရားခံကြည်လင်းကိုတောင်မှအငှားရင်မောင်းနေဝိုင်းဖန်ပေးလို့မိခဲ့ရတာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။ချီဟောင်းဖျားမှောင်ခိုလှုပ်ရှားသူကြည်လင်းကိုပတ်စံပေးပြီးတော့ငှားတက်ခိုင်းတာပါတက်ခိုင်းတဲ့သူကစစ်တပ်အရာရှိဟောင်းအောင်ဝင်းခိုင်လို့ဆိုပါတယ်လူတန်းပုံဖြစ်ပြီးတဲ့နောက်အောင်ဝင်းခိုင်ဟာနေပြည်တော်မှာအစနာပျောက်သွားခဲ့ပါတယ်အစိုးရကတီချောင်ထားတဲ့နေပြည်တော်ဆိုတဲ့မြို့တော်ဟာကြီးမားတဲ့အဆောက်အဦခြံဝင်းကြီးတွေနဲ့လမ်းမတွေပေါ်မှာဆိုရင်လူမရှိသလောက်ကင်းမဲ့နေတဲ့မြို့လေးဖြစ်ပါတယ်ပြည်တွင်းကစုံစမ်းစစ်ဆေးမှုတွေကလည်းထိရောက်မှုမရှိတယ်လို့ပြည်ပမီဒီယာတွေရဲ့ကောက်ချက်ဆွဲရေးသားမှုတွေကြောင့်လည်းအမှုကိုလမ်းချော်သွားစီတယ်လို့ထောက်ပြထားပါတယ်အနောက်နိုင်ငံတို့သတင်းမီဒီယာတွေဖြစ်ကြတဲ့ The Economics, Financial Times, New York Times, Washington Post အစရှိတဲ့သတင်းစာကြီးတွေမှာဥကိုနီကိုးကွယ်တဲ့အစ္စလမ်ဘာသာနဲ့ဆက်နွယ်ပြီးတော့ကောက်ချက်ဆွဲရေးသားကြပါတယ်လူတော်တော်များများတည်ထားကြတာကတော့ဥကိုနီဟာလူခွင့်ရေးကာကွယ်မှုပေးတဲ့ဥပဒေပညာရှင်တစ်ယောက်ဖြစ်တယ်တမနာဖြစ်ခွင့်မရှိတဲ့ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့နိုင်ငံကိုဦးဆောင်မှုအခမ်းအနားရရှိအောင်စူးစမ်းပေးခဲ့သူဖြစ်တယ်လက်ရှိအခြေခံဥပဒေကိုဥပဒေပေါင်းအတွင်းကနေပြင်ဆင်နိုင်မှုစ 조사니도피대로띠타자바레တချို့ကတော့လေဥကိုနီကိုအစ္စလာမစ်ဘာသာရေးတက်ကြွလှုပ်ရှားသူအဖြစ်ရှုမြင်ကြပါတယ်။သူတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ထုတ်လွှင့်တဲ့ BBC သတင်းတပုတ်နဲ့ Financial Times သတင်းစာရဲ့သတင်းမှာဆိုရင်ဥကိုနီတက်ဖြတ်ခံရမှုနဲ့နိုင်ငံအနောက်ချမ်းကရိုဟင်ဂျာပြဿနာကိုဆက်ဆက်ပြီးတော့တင်ပြခဲ့ပါတယ်။ဒီ Economic သတင်းစာရဲ့သတင်းတပုတ်မှာဆိုရင်ဥကိုနီကိုထင်ရှားတဲ့လူနည်းစုဘာသာရေးခေါင်းဆောင်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်ခင်ဗျာ။
ရရှိမှာခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်တန်းဆာမွေအောင်စင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေဘွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မယ်လားဆိုတာကို VO ရဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းလဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါညတိုင်းရလေလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
။တိုင်းရလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မနေ့တည်းတင်ပြပေးမယ့် ATM အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြည့်ဖို့ SOMEONE' someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထုံးရဲ့လုံးကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနက်ကိုဖြည့်ဖို့ပေါ့ ATM အသေးပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမှီနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the topin the state
ຈောင်းອຸສຍາອະຕິດກໍຈောင်းອຸສຍາຫ້ອງແຂຊີຍາກໍໄລ່ມີຫນາຍບໍ່ອະຕໍລີຈູຊາຢາອຸມເຈນໍລູຈောင်းຫ້າປີແນມາຖິດດ້ານຊင်းວິນຈောင်းດ້ວຍນິປາຫນີດາກູບຍາລຸດີບີຢາບາດີອຸມາກໍນາວດະຄောက်ນາສິນຈີຈາຢາອອງ
The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူရဲ့ခြေရာကိုမှီနိုင်အောင်လုပ်ဖို့ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါတော့မယ်Mobile Financial Service လို့ခေါ်တဲ့ Mobile Phone ကတစ်စက်ငွေကြေးလွှဲပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်ကျေလာရင်တောင်သူလူသမားတွေနဲ့အခြေခံလူစားသားတွေအတွက်အဆင်ပြေနိုင်တယ်လို့တန်ပီရဲ့စီဝါဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဒီအစီအစဉ်ကိုကုညီလှုပ်ဆောင်ပေးနေသူဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါတယ်။ဘန်တချို့မှာအဲ့ဒီစနစ်ရှိနေပြီဖြစ်ပေမဲ့တွင်နေကြကြအတုံးမပြုတ်နိုင်သေးပဲဖြစ်နေတာပါ။ဒေါ်ပွင့်ထွန်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်။
mobile service ကဟိုအမတို့ပြောထားတာကတော့ဒီဟောပေါ့နော်စင်ရနံပါတ်သူတွေကိုဥအတွက်ပူဇာပေးလုပ်တယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်တင်တယ်အဲ့လိုလားခင်ဗျာ
ကျွန်မဒီကုမ္ပဏီတွေနဲ့အလုပ်လုပ်တာမဟုတ်ဘူးပေါ့နော်ကျွန်မဒီစနစ် mobile digital financial services စနစ်နေမှာမိမှာပေါ်အောင် နောက်ဘက်ကနေပြီးတော့အကူကြီးပြီးတော့တီထွင်ပေးရလို့ပေါ့နော်ဒီစနစ်ကအဓိကကျတာ regulation အဓိကကျတာဒါပေမဲ့ကျမကဒီ company လုံးနဲ့ကိုလုံးလို့တာမဟုတ်ပေါ့နော်ကျမဆက်တွေ့ company နဲ့လည်းလုံးမဟုတ်ဒါပေမဲ့ကျမကဒါတိုင်းပြည်ကိုကိုတက်တဲ့ဘက်ကနေပြီးတော့တက်တလန်းကိုအချိုးပြရအနေနဲ့ဒါကူညီပေးတာဟဲ့
ဟုတ်ကဲ့ခင်ဗျာ
ဟိုဟာကမြန်မာပြည်အတွက်ကတကယ်လိုအပ်တဲ့ဟာကကျမလည်းနေဒီမှာကြီးတဲ့လူဆိုတော့နေဒီမှာဆိုလို့ရှိရင်ဟိုလမ်းဘာဆက်တွေရလည်းအရန်ဆိုးတယ်ဟဲ့အဲ့တော့တောင်းလို့လည်းသမားတွေအထူးသဖြင့်အဲဟိုဆွရအစင်းရနွန်ပါတဲ့လူတွေဆိုတော့မြန်မာ access to finance မရှိကြဘူးမြန်မာပြည်မှာကလေဟိုတောင်းလို့လည်းသမားတွေလို့ရှိရင်သူအဲ cyber ကနေပြီးတော့တနည်းကိုတစ်ခါပတ်စံချီးရတာအဲချီးတဲ့ပတ်စံကိုရောက်ဖို့အတွက်ကိုရဖို့အတွက်ကိုသူအေးဝေးသွားရတယ်ပြန်ပေါ်တန်းစီရတယ်တန်းစီရပြီးတော့မြို့တွေကဘန်နီကိုရောက်တယ်ဆိုလို့ရှိရင်အဲ့ဘန်နီမှာဒါတရက်နဲ့မပြီးနှစ်ရက်နဲ့ပြီးတခါအဲ့ခီးစည်းကလည်းနည်းနည်းတော့တော့ကုန်တဲ့ပတ်စံမဟုတ်ဘူးတချို့တောင်းလို့လည်းသမားရဆိုလို့ရှိရင်ရမယ်ပတ်စံချီးရပတ်စံတစ်သိန်းခီးစည်းကလည်းတစ်ပေါင်းကျော်ကုန်ပြီးတော့ပေးလိုက်လို့ရှိရင်ချီးတဲ့ပတ်စံတရာမှာဆိုလို့ရှိရင်တို့လက်ထက်ကို90ရာခိုင်နှုန်းလောက်ပဲကျတယ်အဲ့တော့ကျမအဲ့တောင်းလို့လည်းသမားတွေရဲ့ဘဝကိုကိုတကယ်ကိုပြောင်းလဲစေခြင်းနဲ့စိတ်နဲ့ဒီဟာကိုမြန်မာပြည်မှာဒီလိုမျိုးmobile financial services နဲ့ပေါ်လာအောင်ဆိုပြီးကျမတို့ရအစိုးရတွေကိုလည်းအကြံပေးပြီးတော့တိုက်တွန်းနေတာပေါ့နော်
ဟုတ်ကဲ့အဲ့တော့အခုဒါဆိုလို့ရှိရင်တော့ဟိုလက်ရှိအနေအထားမှာကသူကဒီဟို software ကို develop လုပ်နေတာလားဒါမှမဟုတ်လည်းဒီ application လူတွေများရှိပြီးသား application လူတွေကြားထဲကြဲကြဲပြန်ပြန်ရအောင်လုပ်နေတာလားဘလို့မျိုးဘယ်အစ်စ်မှာရောက်နေဘယ်အစ်စ်မှာလုပ်နေပါသလဲခင်ဗျဟို
မှာအခုဆိုလို့ရှိရင်မြန်မာပြည်မှာကဟိုဆက်သွယ်ရေး company လေကူမှာက၃ခုက active ဖြစ်နေပြီ။အခုက MPT ရဲ့ Telenor ရဲ့ Ooredoo ရဲ့၃ company ရှိနေပြီ။အဲ့၃ company ထဲမှာဆိုလို့ရှိရင် Telenor ဆိုလို့ရှိရင်အခုမြန်မာပြည်မှာဒီ mobile financial services နဲ့ကိုသူတို့ offer လုပ်နေပြီ။ Wave Money ဆိုတဲ့ brand name နဲ့နော်။ဟိုမှာကျတော့ Ooredoo ဆိုလို့ရှိရင်လည်းအခုမကြခင်တလအတွင်းမှာပဲသူတို့အဲ Central Bank ကပဟုပန်းနေပြီးတော့ license ရရခြင်းရောသူတို့က mobile financial services ခွင့်ပြုရမယ်။အဲ့ဆိုလို့ရှိရင်မြန်မာပြည်မှာဒီဆက်သွယ်ရေးကုမ္ပဏီ MPT လည်းနောက်လာတော့အဲ့တော့ဒီကုမ္ပဏီတွေကနေလည်းဒီလိုယုံရတဲ့ကုမ္ပဏီအဆက်သွယ်ကုမ္ပဏီဆိုတာမျိုးတိုင်းယွာတိုင်းစီကိုရောက်အောင်ဝန်ဆောင်မှုပေးနိုင်တဲ့ကုမ္ပဏီတွေကိုယ်တိုင်ကဟို financial services လောက်ဆိုင်နေပြီဆိုရဲဟာကျမဒီဟာကိုအများဆုံးပြန်အခုကဟိုပြည်သူတွေကဒီ mobile financial services ဖုန်းလို့ရှိရင်သူတို့ဘဝကိုပြောင်းလဲနိုင်တယ်ဆိုတဲ့လူတွေကိုကိုယ်တိုင်က mobile financial services ဆိုတာသူတို့ဘာလဲဆိုတော့မသိသေးဘူးမကြောက်သေးဘူးပြီးတော့အစိုးရအနေနဲ့လည်းအစိုးရကတကယ်ဝန်ဆောင်မှုလုပ်မယ်ဆိုလို့ရှိရင်တိုင်းပြည်သားတွေကိုတကယ်ထိရောက်ပြီးတော့တကယ်သူတို့ဘဝကိုတောင်းတလဲသမားတွေနေမှာရှိတဲ့ဆွေးနွေးနှံပါနေတဲ့ဟိုတောင်းတလဲသမားတွေဘဝကိုလုံးဝပြောင်းလဲလဲပေးနိုင်တဲ့စနစ်ကရှိပြီးသားဆိုတဲ့ဟာကိုသူတို့လည်းပြီးစေချင်တယ်အဲ့ဒါကြောင့်ကျွန်မအခုလုံးလုံးစရာတော့ဟိုဒီ education ကိုလုံးဝ focus လုပ်ပြီးတော့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဆိုလိုချင်တာကတော့လေသမားတွေမလိုအပ်တဲ့ကုန်ကြစိတ်တွေမကုန်အောင်တက်တာတဲ့နည်းနဲ့သူတို့ကိုဒါသူတို့ရမယ်ပတ်စံကိုပဲမိုဘိုင်းကနေတစင်လွှဲပစ်လိုက်တယ်ဆိုရင်အချိန်လဲကုန်တက်တာမယ်သူတို့ကုန်ကြစိတ်တွေလည်းတက်တာမယ်အများကြီးချွေတာမိသားဖြစ်သွားမယ်ဆိုတော့အဲ့ဒီလမ်းကြောင်း
အများကြီးချွေတာမိသားဟုတ်တယ်ရှင်ပြီးတော့နောက်ထပ်တစ်ခုရှိတဲ့ဟာသူတို့ဗာမိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ကိုတမနိုင်ငံတခြားနိုင်ငံတွေကအများကြီးလေ့လာတာအဲ့တော့ဗာတွေ့ရလဲဆိုတော့မိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ကိုတုံးတဲ့နိုင်ငံတွေကဟို transparency ပုံများလာတယ်ဟိုလက်စာလိုက်ယူမှုကပုံနည်းသွားတယ်ရှင်ဘလို့လို့ဆို mobile financial services နဲ့တုံးနေဆိုလို့ရှိရင်ဂျားတွေကနေပြီးတော့လက်ယူဖို့လည်းမရှိတော့ဘူးဖြစ်သွားတယ်လက်ယူလို့မရဘူးဖြစ်သွားတယ်အဲ့တော့လက်ပေးလက်ယူမှုကိုလည်းကျွန်မတိုင်းပြည်မှာနည်းသွားစေကျွန်မအားအကြောင်းဒီဟာကိုအဓိကထားပြီးတော့တကယ်တိုက်တွန်းနေပါတယ
်ကျွန်တော်တို့တိတိသာသာအခုဒီ mobile service ကိုအသုံးပြုတာဆိုလို့ရှိရင်အထူးသဖြင့် Africa မှာဆိုတော်တော်လေးကြဲကြဲပြန်းပြန်းလူတွေကလူတိုင်းနှိပါလောက်နှိပါသူတို့တုံးနေကြတယ်အလုပ်ဖြစ်တယ်ကုန်ကြစိတ်တက်တာလဲဆိုပြီးတော့တွင်းတွင်းကြဲကြဲတုံးနေကြတယ်တခြားထုံနီးလကောက်မဲ့အာရှနိုင်ငံတွေမှာလည်းတုံးနေကြတယ်ဆိုတော့ကြာတော့ဘယ်နိုင်ငံတွေများ inspire ဖြစ်စေတယ်လဲပေါ့နော်မြန်မာနိုင်ငံမှာအခုလိုမျိုးဖြစ်လာဖို့အတွက
်ဒီ America နဲ့ Canada တို့လူမျိုးနိုင်ငံတွေမှာတော့အခုနောက်ဆုံးပေါ်တဲ့စနစ်က mobile wallet တွေတုံးနေတာအဲ့တော့ကျွန်တော်တို့ကမြန်မာပြည်ကနေပြီးတော့ငွေကားကနေပြီးတော့ဒီဟိုရှေးဟောင်းကျနေတဲ့ check လက်မှတ်စနစ်တွေcredit card စနစ်တွေကိုမတုံးမင်းနဲ့ဂျာကိုကြော်ပြီးတော့ mobile financial services လုပ်နေတာတိုင်းပြည်ကလည်းဘလောက်တိုက်ဟိုကို leapfrog လုပ်တယ်လို့ခေါ်တာပေါ့နော်တကယ်ကို leapfrog လုပ်သွားနိုင်တဲ့အခြေအနေကိုရှိနေပြီဆိုတော့ကျွန်မတကယ်မြန်မာပြည်တစ်ပြည်လုံးမှာစက်တွေရေးကွန်ရက်ကလည်းနေရာတော်တော်များများရောက်နေနေနေရာမှာလည်းရောက်နေပြီဘန်နေကတော့မရောက်နိုင်သေးဘူးအဲ့ဒီတော့ဘန်နေမရောက်နိုင်သေးတဲ့အတူတူဒီစက်တွေရေးကုမ္ပဏီတွေရဲ့စက်တွေရေးကွန်ရက်တွေ ဟိုပြီးတော့ဟိုဗာလဲငွေဖြည့်ကဝယ်တဲ့နေရာတွေကလည်းနေဒီမှာလည်းရောက်နေတယ်အဲ့တော့ငွေဖြည့်ကဝယ်တဲ့လူတွေဆီကနေပြီးတော့ကိုယ်တိုင်တကယ်သုံးပြီးတော့ mobile wallet ထဲမှာပေါ့နော်ဖုန်းထဲမှာ mobile wallet ထဲမှာငွေရဖြည့်ငွေဖြည့်ထားမယ်ဆိုလို့ရှိရင်ဒါလူတွေကနေမှာရှိတဲ့လူတွေအတွက်ကိုလည်းဘဝကိုတကယ်ကိုပြောင်းလဲသွားစေချင်ဒီ database ဆိုတော့ جماعه အဲ့ဒါကိုတကယ်ကိုတိုက်တွန်းပါတယ်။ဟို Africa တိုက်ခနိုင်ငံတွေကိုကြည့်မယ်ဆိုရင် جماعه တန်ဇန်နီးယားကိုအဓိကထားပြီးတော့ဟိုမြန်မာပြည်ရဲ့ mobile financial services တကူဖြစ်ပါလားအောင် جماعه လေ့လာထားပါတယ်။ဒါဖြစ်လို့လဲဆိုတော့ جماعه တန်ဇန်နီးယားကိုလွန်ခဲ့တဲ့နှစ်ပေါင်း10နှစ်လောက်ပေါ့နော်90နှစ်လောက်ကခီးသွားရင်လည်းအဲ့ جماعه အဲ့တော့အလဲသွားတာပါအလဲသွားရင်းနဲ့ဟိုဘာတွေတွေးခဲ့လဲဆိုတော့အဲ့မှာ mobile financial services အချင်းဆက်ပြီးတော့ M-Pesa ကိုဆက်ပြီးတော့ East Africa မှာဆက်ပြီးတည်ထွင်တဲ့အချိန်မှာနေလီမှာရှိတဲ့အမျိုးသမီးတွေသူတို့ရဲ့ဘဝကလုံးဝပြောင်းလဲသွားစေတယ်သူတို့ရဲ့ဆင်းရဲမှုကနေပြီးတော့လွတ်မြောက်သွားစေတဲ့ဟာတကယ်လို့ထိထိရောက်ရောက်ဖြစ်သွားနိုင်တာ mobile financial services ပါအဲဒါကြောင့်ကျွန်မလည်းမြန်မာပြည်မှာရှိတဲ့ဟိုနေမှာကျွန်မနဲ့အတူတူချင်းကြီးတဲ့လူတွေအားလုံးကိုလည်းဒီလိုမျိုးစနစ်ကလေးတစ်ခုသာမြန်မာပြည်မှာပေါ်ပြောက်လာပြီဆိုလို့ရှိရင်ဒါတိုင်းပြည်တစ်ပြည်လုံးကို connect လုပ်လိုက်တယ်လို့ပဲဖြစ်ပါမယ်တိုင်းပြည်တစ်ပြည်လုံးကလုံးဝဆက်ဆက်ပြီးချိတ်ဆက်ပြီးဆိုလာကြတယ်လို့ဖြစ်သွားတယ်အဲဒါဆိုလို့ရှိရင်ရန်ကုန်လိုမျိုးမျိုးတွေနဲ့ဟိုအဝေးလမ်းမှာရှိနေတဲ့ကချင်လိုမျိုးတို့တနင်္လာရီတိုင်းရလိုမျိုးလိုရခိုင်ဘက်ကလိုချင်းပြည်ရလိုမျိုးတွေအကုန်လုံးကချိတ်ဆက်ပြီးသားဖြစ်သွားပြီဆိုလို့ရှိရင်ဒါတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအများကြီးအထောက်အကူပြုရမယ်ဆိုပြီးဒီမှာအားကြောင့်တစ်ခါတလန်းကနေပြီးတော့ကိုယ်ရည်ရည်ပြနေတာပ
ါစီဝိုင်းကနာကိုနားဆင်ကြရတာပါရှေ့တင်းပတ်မှာဆိုရင်လည်း Mobile Financial Service စနစ်နဲ့မြန်မာအစိုးရအခမ်းအနားဘယ်လိုပတ်သက်နေလဲဆိုတာကိုတင်ပြပေးသွားဖို့ရှိပါတယ်။တော်ရရှင်များခင်ဗျာဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်အပတ်စဉ်သုတဆုံနေအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်းစုံကဒုက္ခသည်တွေအကြောင်းကိုကိုအောင်အောင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
I'm from Nigeria.
Rivaldi Muga Parkview Gardens Apartment Secondary ရဲ့အခန်းကြီးတဝက်ကျော်မှာ American ပြည်အောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ကြတဲ့ဒုက္ခသည်တွေနေထိုင်ကြပါတယ်။အခန်းပေါင်း6ရာလောက်မှာ9ရက်နေထိုင်သူတွေဟာစစ်ပွဲတွေနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတလွားနိုင်ငံတွေကထွက်ပြေးလာကြတာပါ။ Zabihullah Zakia ဟာဇနီးဖြစ်သူနဲ့အတူ Afghanistan နိုင်ငံကနေလွန်ခဲ့တဲ့နှစ်ကပြောင်းရွှေ့လာပြီးအဲဒီမှာသူဟာ USAID ဝန်ထမ်းတဦးပါ။
The security situation of Afghanistan, it's not
Afghanistan ကလုံခြုံရေးအခြေအနေကတိတ်မကောင်းပါဘူး။အထူးသဖြင့်တော့ကျွန်တော်တို့လိုအမေရိကကိုကူညီနေသူတွေနဲ့ American တပ်ဖွဲ့တွေကိုကူညီနေသူတွေအတွက်ပါ။ကျွန်တော်တို့အဲ့ဒီမှာဆက်နေဖို့အန္တရာယ်ရှိတာကြောင့်ဒီကိုလာရတာပါ
။အခုခါမှတော့ Zakia ဟာပုံနှိပ်ထုတ်ဝေကုမ္ပဏီတစ်ခုကပို့ဆောင်ရေးဌာနမှာအလုပ်လုပ်နေပါတယ်။မန်အာရှဝါနီကတော့အီရတ်နိုင်ငံကပါမိသားစုနဲ့အတူသူဟာဂျော်ဒန်ဒုက္ခသည်စခန်းမှာ10နှစ်ကြာနေထိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့သူပ
ါ Because my country no good
ကျွန်တော်တို့နိုင်ငံရဲ့အခြေအနေကဆိုးပါတယ် ISJ တခြားစစ်သွေးကြွတွေအားလုံးဟာပြဿနာပါ
လွန်ခဲ့တဲ့၄နှစ်ကအာရှဝါနီဟာဒုက္ခသည်ပြည်လည်နေရာခြားထားရေးအဖွဲ့ရဲ့အစီအစဉ်နဲ့ Parkview Gardens မှာလာရောက်နေထိုင်ခဲ့တာလို့ Manager David Mandic ကပြောပါတယ်အခုလိုမျိုးပြည်ပခဖြစ်ပွားရာနေရာတွေကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာခြားထားရေးအမေရိကန်ဆိုရရဲ့ကူညီမှုနဲ့ဆောင်ရွက်ပေးနေတဲ့အဖွဲ့နဲ့အတူလွန်ခဲ့တဲ့အနှစ်30လောက်ကလေးကမန်ဒစ်ဟာအတူလက်တွဲဆောင်ရွက်လာတာပါ
They've tried to house him at other
လူငယ်နှစ်တွေတော်ကြာကလေးကအခုလိုကူညီခဲ့တာပါဒုက္ခသည်တွေကိုတခြားနေရာတွေမှာသွားထားရင်လည်းကျွန်တော်ကကူညီပေးပါတယ်တခြားအခန်းအားသူတွေအနေနဲ့ဒုက္ခသည်တွေကိုလက်ခံသွားအောင်လည်းတိုက်တွန်းခဲ့ပါတယ်ဒါပေမဲ့လည်းကျွန်တော်ပဲဒုက္ခသည်အများဆုံးလက်ခံထားတာပါ
ဒါပြင်မန်ဒစ်ဟာဒုက္ခသည်တွေအလုပ်ကန်ရရှိအောင်လည်းကူညီခဲ့ပါတယ
် bring so much to our company
ငံမောင်းဆောင်ကလာကြတဲ့လူတွေဆိုတော့မျိုးစုံနဲ့တက်ကြပြီးအခုကျွန်တော်အလုပ်မှာဆိုအဲ့ဒီဒုက္ခသည်တွေကအုတ်ချိုရေးပိုင်းမှာပါရောက်နေကြပါပြီ
မန်နေဂျာတဦးဖြစ်တဲ့ဇမီရှက်ဘူးဟာလွန်ခဲ့တဲ့16နှစ်ကကိုဆူဘူကနေထွက်ပြေးလာသူပ
ါ When they first come they all seem lost
ဒီကိုစရောက်လာတဲ့သူတွေအကုန်လုံးဟာဘာလို့လို့လောက်အမှန်မသိဖြစ်နေတတ်ပါတယ်ကျွန်မကတော့သူတို့လိုဖြတ်တန်းခဲ့ဘူးတော့အားပေးနှစ်သိမ့်ပေးရတာမျိုးရှိပါတယ
် Where are you from
I am from Bhutan
I am from Burma
Parkview Gardens apartment မှာဆိုရင်အလူရှင်တွေရဲ့အကူအညီနဲ့အင်္ဂလိပ်စာသင်တန်းတွေလည်းဖွင့်လှစ်ပေးထားပါတယ်။ Sheriff Ali Shafi ကတော့အမေရိကန်မှာမွေးဖွားသူပါ
။ I get to see all these different people.
လူမျိုးပေါင်းစုံလာနေကြတာကိုတွေ့ရပါတယ်။သူတို့တွေဟိုမှာဒုက္ခရောက်ကြလို့ဒီကိုထွက်ပြေးလာရတာမျိုးမဖြစ်သင့်ပါဘူး။ဒါပေမဲ့လည်းအသားရောင်မျိုးစုံ၊ဘာသာစကားမျိုးစုံပြောကြတာကိုကြားရတာကတော့အတွေ့အကြုံတစ်ခုပါ။ပြီးတော့စားတော့အနံ့တွေလည်းမွေးကြိုင်နေတာပါပဲ။ကလေးတွေကလည်းစောကြတယ်တကယ်ကိုပြောစရာပါ။
ဗ ဘလို့ပဲအခက်အခဲတွေရှိပေမဲ့ဒုက္ခတွေအများကြီးကတော့မျောလင့်ချက်တွေနဲ့ရှင်သန်နေပါတယ်အခွင့်အလမ်းတွေပေါများရာတိုင်းပြည်မှာဘဝကိုအကောင်းဆုံးပုံဖော်ဖို့လဲစိတ်အားထက်သန်နေကြတာပါအဲ့ဒီလိုအမေရိကကိုရွှေ့ပြောင်းအခြေချနေထိုင်သူတွေထဲမှာကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အထူးသဖြင့်လွန်ခဲ့တဲ့အနှစ်20ကျော်လောက်ကစလို့လူတွေတောင်းတဲ့ချီလာကြသူတွေထဲမှာမငယ်လဲပါဝင်ပါတယ
်အမေရိကမှာနေတာ12နှစ်ကြီးပြီဟိုနေတာကပစ်ပတ်ဆာဆာဗီးနီးယားပြည်နယ်ပစ်ပတ်မြို့မှာစားရောက်ရတဲ့မြို့မှာပဲနေတဲ့ဒီမြို့မှာပဲအလုပ်လုပ်တယ
်ဆိုတော့ဒီပေါ့လေဒုက္ခတွေအဖြစ်ဟိုကုလသမဂ္ဂလက်ခံပြီးလို့ရှိရင်ကိုသွားခြင်းနဲ့တိုင်းပြည်တွေသွားလို့ရတာပေါ့နော်ဥမာဒီဥရောပနိုင်ငံတွေသွားမလားနောက်ကနေဒါတို့ဩစတြေးလျတို့ဟိုစတဲ့နိုင်ငံတွေလည်းသွားလို့ရတာပေါ့ဒါပေမဲ့အမေရိကကိုလာဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲခင်ဗျအ
မျိုးသားက EU နိုင်ငံမျိုးမသွားခြင်းဘူးသွားလို့မျိုးပြောတယ်လေသူနိုင်ငံရဲ့နိုင်ငံရေးတွေကိုသွားဖို့လေ့လာခဲ့တော့အဲ့နိုင်ငံရဲ့လူတွေဟိုဟိုစနစ်နဲ့နိုင်ငံရေးဟိုပုံစံမျိုးသူကမကြိုက်ဘူးပေါ့နောက်တစ်ခုကဟိုမှာသွားပြလို့ဘာသာစကားကိုသွားသင်ရမှာဆိုလို့ရှိရင်လည်းဘာသာစကားအစ်စ်တွေကိုသွားသင်ရမှာပေါ့နော်အမေရိကဆိုတော့ဟိုဘလို့ဘုံတော့ဟိုကအတန်းအနေငယ်တော့ဒီအင်္ဂလိပ်စကားကိုနားလည်ပြီးပေါ့အဲ့လိုမျိုးတွေကပြောပြီးဆိုသွားရေးလာရေးရာသီဥတုဆိုလို့ရှိရင်လည်းအရင်ကျင်းတယ်ပေါ့အဲ့တော့သူအဲ့ဒါနဲ့ပဲဟိုဒီဘက်ကိုရောက်လာတာဆိုပါတော့
ဟို Pittsburgh မြို့အကြောင်းလည်းနည်းနည်းပြောပြပါအောင်ကျွန်တော်တို့ကြားသလောက်ဆိုရင်တော့ Pittsburgh မြို့ကတော်တော်လှတယ်လို့သိရပါတယ်နောက်ဟိုမြန်မာတွေအဲ့ဒီမှာမြို့မှာဘယ်လောက်နေပါလဲ
မြန်မာကတော့သိမ့်ရှိဘူးမြန်မာကရောက်300လောက်ပေါ့နော်မိသားစုဟို450လောက်450တရားပတ်ဝန်းကျင်လောက်ပေါ့နော်ကပောင်းတော့မသိဘူးအဲ့လောက်ပဲရှိတယ်Facebook ကတော့ဟုတ်တယ်လှတယ်တောင်ပေါ်မြို့ဆိုတော့လှတယ်ကိုယ်ကလည်းရင်းနေတာတောင်ပေါ်ဒေတာစီကိုသဘောကျတော့ဒါလည်းပါတော့ပေါ့နော် Facebook ဆိုတာကဒီမလဲ Red Indian ရဲ့ဒီဘာသာစကားကလာတဲ့ name လို့သူကပြောတယ် Facebook ဆိုတော့ TikTok ဆိုတော့ Facebook လို့အဓိပ္ပာယ်ရတယ်လို့သူကပြောခဲ့ဘူးလေ ES တက်တော့ဆီယမ Marketing စတင်လို့အသိရပူတာပေါ့နော်အဲ့လိုမျိုးပြောတယ်သူကမြေကုန်းကြီးဆိုပြီးရဲ့ဆိုသူကဒီပေါ်မှာတည်ထားတဲ့မျိုးဖြစ်တဲ့အတွက်ကြောင့်မလို့လဲဟိုဘယ်လိုကောမလို့သူကိုယ်ကလှတယ်လို့ပြောလို့ရမယ်။ရာသီဥတုကြတော့လည်းရိုင်းမျိုးဆိုသူကနှင်းဘာညာအရင်သူကတခြားဟိုမြောက်ပိုင်းကျပြန်တယ်မတရားရင်နှင်းကိုဟိုရင်းဖြစ်တာမျိုးမရှိဘူး။နောက်တစ်ခုကစီဝါရေးလုပ်ကန်စားတော့ရတာခုချိန်ထိဟိုရင်အလုံးလက်မဲ့အလုံးလုံးခင်တဲ့လူတွေသူအလုံးလက်မဲ့မဖြစ်ကြသေးဘူး။လေးဟောမိတာတော့ဘာလို့စသည်ဖြစ်ပေါ့နော်ဒီလိုမျိုးမရှိဘူး။ဒီစမ်း
ဆိုတော့ဒီအမေရိကန်ပြည်အောင်စုဆိုတာကတော့ဒီအခွင့်အရေးတွေပေါ်များတိုင်းပြီးနောက်ဒီစ조사ရင်စ조사တလောက်ဟိုအကျိုးခံစားခွင့်ရှိတယ်လို့ဟိုဆိုကြတာပေါ့လေအခုဒီနိုင်ငံမှာနေထိုင်ခဲ့တဲ့နှစ်ကာလအတွင်းမှာပေါ့နော်ဆိုတော့ကိုထင်တလောက်ပေါ့နောက်ကိုလုတ်ကင်ခဲ့တလောက်ဟိုခံစားခွင့်နေရှိခဲ့တယ်ရခဲ့တယ်ကိုယ့်ရဲ့မျှော်လင့်ချက်တွေအတိုင်းဖြစ်လာတယ်လို့ထင်ပါလား
မျှော်လင့်ချက်အတိုင်းဖြစ်လာသလားလို့မေးလို့ရှိရင်တော့ကိုမျှော်လင့်ခဲ့တာကတော့တမျိုးပေါ့နော်ဟိုဘလို့ဖော်မလို့ဆိုတော့ဟိုဒီအမေရိကန်ကိုရောက်လို့ရှိရင်ဟိုကြောင်းတက်မယ်ပေါ့နော်ဒါမှမဟုတ်ကိုဗန်စီဝါရီလေးတခုလုပ်မယ်ဆိုပြီးဆိုရည်ရွယ်ပြီးတော့လာခဲ့တာပဲဒါပေမဲ့ဒီရောက်တဲ့အခါကျတော့အဲ့လိုလုံးမလုပ်ဖြစ်ဘူးဟိုဝူရင်းလက်နေစာဟိုဘာလဲနိုင်စာလို့သမတ်ရဟိုဖြစ်နေပဲဒီမှာရက်တည်ခဲ့အဓိကကတော့ဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုနံပါတ်1တဲ့ကိုကအသက်ကြီးမှရောက်လာတယ်40ပတ်ဝန်းကျင်လောက်ကျမှအမေရိကန်ကိုရောက်လာတယ်ဒီကကဦးစားပေးမှာကိုယ့်ရဲ့သားသမီးကြီးဖြစ်တယ်ပေါ့နော်။နောက်တစ်ခုကပညာမတတ်တဲ့ဒီနိုင်ငံရဲ့ဘွဲတစ်ခုကိုရမထားတဲ့ certificate တစ်ခုကိုရမထားတဲ့လူတစ်ယောက်တော့ကတော့ဘလို့ပုံလို့ဆိုတော့ဒါရီသားအလုပ်တင်နေပြန်ပန်းမှန်းတော့အလုပ်လုပ်ရတယ်။အလုပ်တွေကတော့ဟိုအမေရိကန်ဟိုမှာရှိတဲ့အလုပ်တွေကတော့သိတဲ့အတိုင်းပဲတက်တာတော့မဟုတ်ဘူး။ဒါပေမဲ့ဟိုတနေ့ရှင်းနိုင်ပြီငါသားသမီးတွေပညာရေးအတွက်ငါသားသမီးတွေရှေ့ရေးအတွက်ဆိုပြီးဆိုကိုယ့်ကိုဒီလိုပဲဟိုဒီနေ့တနေ့ကိုယ့်ကိုအားပေးပြီးဆိုတနေ့ရှင်းနိုင်ဆရာတို့ကြည့်ကိုဘိုင်းနဲ့ဒီလိုပဲစနစ်နဲ့ကြားလာခဲ့တာနော်ကိုရီလည်းဒီမှာလိုရင်းဘလို့ဖော်မလို့တယောက်ကဟိုမှာရှိတဲ့ရှိဆိုင်တဲ့ဒီဟိုလူမျိုးအစဉ်တန်းနဲ့ညီတဲ့နေဆိုင်စားတော့ချင်းမျိုးကိုနေဆိုင်စားတော့ရတယ်ဆိုလို့ရှိလို့ရှင်ဒါပဲဖြစ်ဖြစ်ဘဝမှာဟိုအတဲဟိုရင်းအစဉ်ပြေတယ်လို့ပဲပြောရမှာပေါ့တိုးတက်မှုမတိုးတက်မှုကြောင့်ကိုရေးချမ်းသာသလားဆိုလို့ရှိလို့ရှင်လည်းချမ်းသာလားဟိုချမ်းသာလားမှမဟုတ်ဘူးဟိုဘလို့ဖော်မလို့အကျိုးခံစားခွင့်ဆိုတာကတော့ကိုသားသမီးတွေရဲ့ဟိုအော်ဘလို့ဟောမျိုးပညာရေးတစ်ခုခုအသင်ပြေသွားတယ်ဆိုလို့ရှိရင်ပညာဘွဲတစ်ခုခုရသွားတယ်ဆိုလို့ရှိရင်လုပ်ငန်းဆိုင်ရာတစ်ခုခုသူတို့အေးချမ်းချမ်းလုပ်ပိုင်စားဆောင်နေပြီဆိုလို့ရှိရင်ဒါကိုယ့်ရဲ့အကျိုးခံစားချက်လည်းလုံးတရားရှိတယ်လို့ပြောရမှာပေါ့
ဒါကတော့တုတ္တဆုံလို့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
။သောရရှိမြတ်ခင်ဗျာ။ကွန်ဂရက်ညွှန်တော်ကြားနာပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်တဲ့နျူကလ িয়ার အစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်နေခြင်းဟာညဉ့်ညမ်းရေးနဲ့လူညုံရေးအတွက်အပူတပြင်းချင်းချောင်းနေတဲ့အန္တရာယ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်တွေနဲ့အဲ့ဒီလက်နက်တွေကိုတင်ဆောင်ပစ်ခတ်နိုင်မဲ့နှီးစနစ်တွေကိုပါဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒီကြေညာပြောကြားချက်ဟာကင်ဂျွန်ဦးရဲ့အာဏာရှင်အစိုးရကမီဇိုင်းလူညီတွေကိုတတိတန်းကြီးပစ်လွတ်စမ်းသပ်ခဲ့ပြီးနောက်ပေါ်ထွက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကဆိုရင်မြောက်ကိုရီးယားဟာမြေပြင်မှရေပြင်ပြစ်ဒုံးကျည်အများအပြားကိုနိုင်ငံအရှိဘက်ကမ်းခြေကနေပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒါဟာလက်နက်ထိန်းချုပ်ရေးနိုင်ငံတကာရဲ့ဖိအားပေးမှုကိုဖိဆန်ပြီးစမ်းသပ်လာတဲ့ပထမဆုံးလှုပ်ရက်တွေပဲဖြစ်ပါတယ်။ဂျွန်လ12ရက်နေ့ကအောက်လွှတ်တော်စစ်ဘက်ရေးရာကော်မတီကိုတင်ပြတဲ့အစီရင်ခံစာထဲမှာဝန်ကြီးမက်ဒစ်ကမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာနိုင်ငံအလုံးအတွက်အန္တရာယ်ဖြစ်စေတယ်ဆိုတာပေါ်လွင်ထင်ရှားနေကြောင်းမြောက်ကိုရီးယားအစိုးရရဲ့ရန်စတဲ့လှုပ်ရက်တွေဟာနိုင်ငံတကာဥပဒေနဲ့ဖိလာဆန့်ကျင်ဖြစ်နေကြောင်းကုလသမဂ္ဂကချမှတ်ထားတဲ့တမ်းမြေပိတ်ဆို့မှုတွေကိုချိုးဖောက်ရာရောက်နေကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂလူညီကောင်စီဟာဒီလအစောပိုင်းမြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ခဲ့ပြီးနောက်ပြင်းထန်ထားတဲ့တံခတ်အေးအေးယူမှုတွေကိုတိုးချဲ့လိုက်ပြီးဒီသဘောတူညီချက်ဟာသမ္မတထရန့်အာဏာရပြီးအမေရိကန်ပြည်ထောင်စုနဲ့တရုတ်တို့နှစ်နိုင်ငံစလုံးသဘောတူညီပါဝင်ခဲ့ကြပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ထိပ်ဖူးပါပယ်ဒင်းတပ်တိုက်ချင်းပြစ်ဒုံးကျည်ထုတ်လုပ်သွားမယ်ဆိုတဲ့မြောက်ကိုရီးယားရဲ့တန်ဒိဋ္ဌန်ခြားထားမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာအမိမေကာကွယ်ရေးကိုအစစ်မြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဝန်ကြီးမက်ဒစ်ကအမေရိကန်ပြည်ထောင်စုကိုတော်လကောင်းမဟာမိတ်နိုင်ငံတွေကိုတော်လကောင်းတိုက်ခိုက်မှုတစ်စုံတစ်ရာပြုလာရင်ချိန်မုန်းသွားမှာဖြစ်ပြီးနျူကလ িয়ার လက်နက်တစ်စုံတစ်ရာအသုံးပြုမှုရှိလာခဲ့ရင်ထိရောက်ပြီးအရှိန်အဟုန်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့သူကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ VOE ရဲ့အားပေါ်မဟုတ်ကြောင်းတောတာရှင်များကိုအတိပေးအပ်ပါတယ် VOE အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီဝီမြန်မာပိုင်းရဲ့အင်ကာနိမနက်ဖက်အစီအစဉ်ဒီဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင
်ဗျာ။ဒီနိုင်ငံလန်ဒန်မြို့ကဗလီတစ်ခုအပြင်မှာရှိနေသူတွေကိုတင်းလာနေမနေ့အစောပိုင်းကဖန်ကားဒစီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရဟာမွတ်စလင်တွေကိုပြစ်မှားထားတိုက်ခိုက်တဲ့ရွှေရှာပွဲကောင်းတဲ့လို့ရဖြစ်ကြောင်းဝန်ကြီးချုပ်ထွေးစာမေကခေါ်ဆိုလိုက်ပါတယ်။အဲ့ဒီဖြစ်ရကြောင်းလူတူးသေဆုံးပြီးတော့ဆယ်ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ပြင်သစ်နိုင်ငံမြို့တော်ပဲရစ်ကနာမည်ကျော်လူစီကားတဲ့ရှောင်ဇလီဇေးရက်ကွက်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားကိုမောင်းလာခဲ့တဲ့သူဟာရက်ကားတစီးကိုဝင်တိုက်ခဲ့ပြီးအဲ့ဒီကားမောင်းသူတေဆုံးသွားခဲ့ပါတယ်။ဒီအဖြစ်ပြက်မှာဒဏ်ရာသူတော့မရှိပါဘူး။ဒါဟာရည်ရွယ်ချက်နဲ့တိုက်ခိုက်တာပဲလို့ပြင်သစ်ရာရှိတွေကပြောကြပါလိမ့်။မြောက်ကိုရီးယားနိုင်ငံမှာတနေ့ခွန်ဒီပါထင်းထင်းခံခဲ့ရတဲ့အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုကတင်းလာလင်းမှာကြေညာပါတယ်။အော်တိုဝမ်ဘီယာဒီဆုံးမှုနဲ့ပတ်သက်လို့အာအာတင်တုံလုံးမိကြောင်းနဲ့မြောက်ကိုရီးယားဟာရက်ဆက်တဲ့အဆိုးအဖြစ်ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အမေရိကန်ကအထင်ကြီးအထက်လွှတ်တော်မှတူဖြစ်တဲ့ဂျွန်မက်ကိန်းကလည်းမြောက်ကိုရီးယားဟာအမေရိကန်နိုင်ငံသားတူကိုတတ်ဖြတ်လိုက်တာပဲလို့ပြောဆိုလိုက်ပါတယ်။ပြစ်စမအကြိမ်မောက်ကျင်းပတဲ့2019ခုနှစ်လူခွင့်ရင်းနဲ့လူကွန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာမနေ့ကဆုရရှိခဲ့တဲ့မှတ်တမ်းရုပ်ရှင်တွေကိုချီးမြှင့်ခဲ့ပါတယ်။မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇက်ကလန်ဒို64ကားတွေကနေဆု6ဆုရွေးချယ်ပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီထက်မှာ VOA American အတန်ကလည်း VOA မှတ်တမ်းရုပ်ရှင်စုကိုချီးမြှင့်ခဲ့ပါတယ်။စုရရှိသူကတော့ဒါရိုက်တာကောင်းမြတ်ကျော်သူရဲ့ကူးတဲ့ Deep Insight ဟာရုပ်ရှင်ဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုက Matt Engineering ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာ Engineer ကတော့ Kevin Fowler ဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါ
This program has come to you from the Voice of America, Washington.